21 ရာစုပင်လုံနီလာခံကိုကုလသမဂ္ဂအတွင်းမှုချုပ်တက်မဲ့တည်နေစကြပါတယ်မြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးရှိဖို့အရေးကြီးတယ်ဆိုတဲ့အချက်ကိုအဓိကထားတဲ့မင်းကွန်ကိုကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်က21ရာစုပင်လုံနီလာခံအဖွဲ့မှပြောကြားမှဖြစ်ပါတယ်ဒီကနေ့အင်္ဂါနေ့ညနေပိုင်းမှာမြန်မာနိုင်ငံကိုသွားရောက်မယ်အတွင်းရေးမှူးချုပ်ဘန်ကီမွန်ဟာမြန်မာနိုင်ငံမှာလူအခွင့်အရေးကိုလေးစားပြီးအားလုံးတန်းတူဖွံ့ဖြိုးရေးအတွက်ဆောင်ရွက်ဖို့အတွက်လည်းစင်ကာပူမှာပြောကြားမယ်မင်းကွန်းတစ်ခုအတွင်းမှာအစိုးရတက်ခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်အပြည့်အစုံကိုမတ်ဆုမြတ်မွန်ကဆက်ပြီးတင်ပြပါလိမ့်မယ
်လောလောဆယ်စင်ကာပူမှာရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ဟာဩဂတ်လ30ရက်အင်္ဂါနေ့ညနေပိုင်းကျရင်မြန်မာနိုင်ငံကိုခီးဆက်မှာဖြစ်ပါတဲ့ခီးဆန်အဓိကရည်ရွယ်ချက်ဖြစ်တဲ့21ရာစုပင်လုံညီလာခံကိုတက်ရောက်ပြီးတော့အဖွဲ့မင်ကွန်းကိုပြောကြားမှာဖြစ်ပါတယ်။သူရဲ့မင်ကွန်းထဲမှာအဓိကပြောမယ့်အကြောင်းနဲ့ပတ်သက်လို့အတွေ့အမှုချုပ်ရဲ့ပြောခွင့်ရသူစတက်ဖန်ဒူဂျာရစ်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ The message will be on the importance of peace and reconciliation also on the need and the importance of development and that the positive impact
ဒီကပြောမှာကတော့ငင်းကြေးနဲ့ပြန်လဲတည်မြဲရေးဟာမြန်မာနိုင်ငံအတွက်အရေးကြီးတယ်ဖွံ့ဖြိုးတိုးတက်ရေးဟာလည်းအရေးကြီးသလိုအပြုသဘောတိုးတက်မှုတွေကိုမြန်မာတနိုင်ငံလုံးမှာရှိကြသူတွေအားလုံးခံစားနိုင်ကြဖို့အရေးကြီးတယ်ဆိုတဲ့အချက်ကိုအဓိကထားပြောကြားပါလိမ့်မယ
်ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းအစိုးရနဲ့စစ်တပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အစီအစဉ်ရှိတာကိုလည်းပြောခွင့်ရသူဒူဂျာရစ်ကအခုလိုပြောပြပါတယ်
He is scheduled to meet with Don Aung San Suu Kyi, the state counselor and foreign minister. He will also hold a press conference with her. During his visit, he will meet with
President Choi. I am going to meet with the president of the United States, Don Aung San Suu Kyi, and I will meet with him for the season. I will meet with him for the season.ဥတွဲသတင်းစာရှင်းလင်းပွဲပြုလုပ်ပါလိမ့်မယ်။သူခီးစဉ်အတွင်းတမရဥထင်ကျော်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်တို့အပြင်တခြားနိုင်ငံရေးနဲ့အရက်ဖက်လူထုအခြေပြုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ငင်းညာရေးနဲ့ပြန်လည်တည်မြဲရေးဟာအရေးကြီးတယ်ဆိုတဲ့သတင်းစကားကိုမြန်မာနိုင်ငံအတွက်အသိကိုအရေးကြီးတဲ့21ရာစုပင်လုံညီလာခံကိုတက်ရောက်တဲ့အခါမှာသူပြောကြားမှာဖြစ်ပါတယ်
။မြန်မာနိုင်ငံခီးစဉ်မတိုင်ခင်စင်ကာပူမှာရောက်ရှိနေတဲ့ကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်ကမြန်မာနိုင်ငံတွင်မှနေထိုင်နေကြတဲ့လူမျိုးမတူဘာသာမတူသူတွေအားလုံးသဟဇာတာမျှတစွာနေထိုင်နိုင်ပြီးတော့တန်းတူဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရတက်ကဆောင်ရွက်ရမယ်လို့ပြောကြားခဲ့ပါတယ်။စင်ကာပူစီမံခန့်ခွဲရေးတက္ကသိုလ် SMU ကစီစဉ်တဲ့အာရှခေါင်းဆောင်မှုပိုင်းဆိုင်ရာဟိုရီဟွာဟောပြောချက်မှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။
The last November elections opened up the potential for an inclusive, harmonious, multi-ethnic and multi-religious democracy. It's important that the new leadership must now
overcome. In the November elections, the new leadership must now overcome. In the November elections, the new leadership must now overcome. In the November elections, the new leadership must now overcome. In the November elections, the new leadership must now overcome.ခွဲခြားဆက်ဆံမှုတွေကိုကျော်လွှားနိုင်အောင်လုပ်ဖို့အရေးကြီးတယ်။လူ့အခွင့်အရေးကိုအပြည့်အဝလေးစားလိုက်နာပြီးအားလုံးတန်းတူညီမျှဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဆောင်ရွက်ဖို့အရေးကြီးတယ်လို့အတွင်းရေးမှူးချုပ်ကပြောခဲ့ပါတယ်။မြန်မာနိုင်ငံလမ်းကြောင်းတစ်ပေါ်လျှောက်လှမ်းနေတဲ့အပေါ်အားပေးထောက်ခံတဲ့စင်ကာပူနိုင်ငံကိုလည်းကျေးဇူးတင်ကြောင်းကိုလည်းအာရှခေါင်းဆောင်မှုဆိုင်ရာဟိုရီဟွာဟောပြောချက်မှာသူကပြောကြားခဲ့ပါတယ်။
ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့ပြောခွင့်ရသူစတက်ဖန်ဒူဂျာရစ်က VOA မြန်မာပိုင်းကိုပြောပြခဲ့တာဖြစ်ပါတယ်။ရှစ်ကြိမ်မြောက်အာရှခေါင်းဆောင်မှုဆိုင်ရာဟိုရီဟွာဟောပြောပို့ချချက်ကိုဩဂတ်လ29ရက်နေ့တနင်္လာနေ့တုန်းကစင်ကာပူမှာလုပ်ခဲ့တာမှာကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်ကဟောပြောပို့ချခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအပြောင်းအလဲမှာအရေးကြီးတဲ့ခြေလှမ်းတစ်ခုဖြစ်တဲ့21ရာစုပင်လုံညီလာခံကိုဖွံ့ဖွဲနေမှာသူတက်ရောက်မဲ့အကြောင်းကိုပြောကြားခဲ့တဲ့အပြင်သူမတိုင်ခင်ကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုမကြခင်တုန်းကဖွဲ့စည်းလိုက်တာဟာအားရစရာခြေလှမ်းတစ်ခုဖြစ်တယ်လို့လည်းမစ္စတာဘန်ကီမွန်ကပြောပါတယ်။မြန်မာနိုင်ငံအတွက်စင်ကာပူနိုင်ငံအပြင်နိုင်ငံတကာအတိုင်းအဝိုင်းကကြဲကြဲပြန့်ပြန့်ထောက်ခံဖို့အင်မတန်အရေးကြီးတယ်ဆိုတာကိုလည်းကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကသူ့ရဲ့ဟောပြောချက်ထဲမှာထည့်ပြီးတော့ပြောသွားပါတယ်။စင်ကာပူစီမံခန့်ခွဲရေးတက္ကသိုလ် SMU ကစီစဉ်တဲ့ဟောပြောချက်အတွင်းကမ္ဘာကြီးမှာရင်ဆိုင်နေရတဲ့အကြမ်းဖက်မှုပြဿနာဒုက္ခတဲ့အရေးကမ္ဘာတဝန်းရေရှည်ဖွံ့ဖြိုးရေးအစီအစဉ်စတဲ့အကြောင်းမျိုးစုံအပေါ်မှာစင်ကာပူနိုင်ငံအနေနဲ့ဘလို့အခန်းကနေပြီးတော့အကူအညီပေးဆောင်ရွက်နိုင်တယ်ဆိုတဲ့သူ့ရဲ့အမြင်တွေကိုမစ္စတာဘန်ကီမွန်ကပြောကြားသွားခဲ့တာပါကုလသမဂ္ဂနဲ့စင်ကာပူနိုင်ငံတို့ဘုံဆိုးရင် အလေးထားနေတဲ့အာရှဒေသရင်းကကိစ္စတွေထဲမှာတော့မြန်မာနိုင်ငံကိစ္စအပြင်တောင်တရုတ်ပင်လယ်နဲ့ကိုရီးယားကျွန်းဆွယ်ဒေသတွေတွင်ကတင်းမာမှုဆိုင်ရာကိစ္စတွေကိုလည်းဟိုရီဟွားဟောပြောချက်မှာကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကပြောကြားသွားခဲ့ပါတယ်ရှင်။